တ်တပ်ဖွဲ့နဲ့ဗမာတပ်မတော်အပြည့်အခတ်ရပ်ဆဲထားတာအနည်း30ကျော်လာပါပြီ။ဒီကာလအတွင်းဝတ်တပ်ဖွဲ့ဟာစစ်အင်အားအကြီးဆုံးတိုင်းရင်းသားအုပ်စုဖြစ်လာပြီးဘူတင်တန်းကျောင်းနဲ့ကေရာတင်တန်းကျောင်းတွေတောင်ရှိလာပါတယ်။ထိုင်းမြန်မာနယ်စပ်မှာလည်းဝတ်တပ်ဖွဲ့ရဲ့တိုးချက်နေမြေရှိပါတယ်။တရုတ်ပြည်တွင်းစစ်မှာရှုံးနိုင်သွားတဲ့ကူဝင်တန်တရုတ်ဖြူတိုင်းရင်အချို့ရှမ်းပြည်နယ်ဝဒေသကို1950ပြည့်လွန်အစောပိုင်းမှာဝင်ရောက်အခြေစိုက်စင်ကဝတ်တပ်မရှိသေးပါဘူး1960ပြည့်လွန်နှစ်မှာတရုတ်ပြည်တပ်အနိုင်ကျင့်တာကိုခုကနဲ့လေသမားပျောက်ကြားတွေပေါ်လာပါလေဝဒေသကိုဗမာကွန်မြူနစ်ဘကပဝင်လာတော့မှဘကပတက်တဲ့ဒေသခံဝတွေပဝင်လာပါလေဘကပဟာလေသမားပျောက်ကြားအဖွဲ့ခေါင်းဆောင်တွေကတစ်ဆင့်ဝလူထုကိုစီယုံသိမ့်သွင်းနိုင်တဲ့အတွက်ရဲရင်ပြီးတိုက်ရိုက်ရှိတဲ့ဝတ်တပ်ဖွဲ့ပေါ်ထွက်လာကြောင်းသိရပါတယ်အဲ့ဒီကလေးကပေါ့ယိုချမ်းနဲ့ကြောင်းကြီးလိုင်းဟာထင်ရှားတဲ့ခေါင်းဆောင်တွေဖြစ်ပါတယ်ဘကပကိုပုံခံတဲ့အခါမှာဝတ်တပ်ဖွဲ့ကိုကန်တပ်ဖွဲ့မိုင်းလာတပ်ဖွဲ့ NDA ကချင်းတပ်ဖွဲ့စတဲ့ကလီယာတပ်ဖွဲ့တွေပေါ်ထွက်လာပါတယ်ဒီထဲမှာဝတ်တပ်ဟာထိုင်းမြန်မာနေသက်အထိနေချက်လာပါတယ
်မွေးစေမောင်ခိုလမ်းကြောင်းတွေရှိတဲ့ရှမ်းထိုင်းနယ်စပ်ကိုဘကပတပ်တွေရောက်ရှိတဲ့အခါမှာဘင်းဘီရင်ခွန်စာရဲ့မောင်ထိုင်းတပ်နဲ့ပြိုင်ဘက်ဖြစ်လာပါတယ်ဘကပပြိုကွဲတဲ့အခါခွန်စာတပ်ကဘကပခြေကုပ်စခန်းတွေကိုတိုက်ခိုက်ပါတယ်ဘကပနဲ့တရုတ်ကွန်မြူနစ်လက်အောက်မှာအနှစ်20ကျော်နေခဲ့တဲ့ဝါတပ်တွေဟာခွန်စာတပ်ကိုတံပြန်တိုက်ခိုက်ရင်းစစ်အင်အားကောင်းအောင်ကျိုးပန်းပါတယ်ဝါတပ်ဘွဲ့ဟာအတင်းအကျပ်စစ်သားစုဆောင်ပါတယ်မိသားစုတစုမှာသားတစ်ယောက်တပ်ထဲဝင်ပေးရပါတယ်ဘဝရည်တည်ရေးအတွက်တထဲဝင်သူလည်းရှိပါတယ်ဝါဩဇာကန်နေမြေချဲ့ထွင်ရမှာဝါစစ်တီတွေဟာအဓိကကြပါတယ်ဝါတက်ကဥဆောင်ပြီး1990ပြည့်လွန်အစောပိုင်းမှာဝါပြည်သူအများအပြားထိုင်းနယ်ဆက်ကိုရွှေ့ပြောင်းကြပါတယ
်ဘင်းဘရင်ခွန်စာရဲ့မော်ထိုက်တက်ကိုတိုက်ခိုက်ဖို့ဝါတက်တွေနေပြောင်းတာကိုနောက်ဝါတက်အစီအစိုးရကလည်းသဘောတူပါတယ်ခွန်စာလက်နဲ့ချတဲ့အခါမှာလက်နဲ့မချသူတွေဟာUSA ဥဆောင်တဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးတပ်ဖြစ်လာပါတယ်။ထိုင်းနယ်စပ်ကိုရွှေ့ပြောင်းသွားတဲ့ဝတ်တပ်တွေဟာမိုင်းဆက်ခရိုင်မှာအခြေစိုက်ပြီးမိုင်းဆက်မျိုးအရှိအနောက်နဲ့တောင်ပိုင်းဒေသတွေကိုချုပ်ကင်ထားပါတယ်။မိုင်းကမိုင်းယွန်၊ဟွေအော်၊ဝါအုံမိုင်းကျွန်းနဲ့ခိုင်လုံစတဲ့မြို့နယ်6ခုကိုဝတ်နေမြေဖြစ်သတ်မှတ်ပါတယ်။အရှိဘက်ဆုံးမိုင်းကင်မြို့နယ်ဟာတာချီလိမ့်နဲ့နီးကပ်ပြီးအနောက်ဘက်ကခိုင်လုံဟာRCS ရှမ်းထူထောင်ရေးတပ်နေမြေနဲ့နီးကပ်ပါတယ်။ဝါတွေတောင်းဆိုနေတဲ့ပြည်နယ်တွေမှာမိုင်းဆက်နေမြေပါမပါတော့မသိနိုင်သေးပါဘူး
။ဝါတန်လက်အောက်ခံခိုင်လုံမြို့နယ်ရဲ့အနောက်ဘက်မှာ RCS ရှမ်းထူထောင်ရေးတပ်ဖွဲ့ရဲ့လွယ်တန်းလျမ်းဌာနချုပ်ရှိပါတယ်။ဝါတပ်ဖွဲ့ထိန်းချုပ်တဲ့တောင်ပိုင်းနေမြေကိုအမှတ် 101 စစ်ဒေသလို့သတ်မှတ်ထားပေမဲ့မြောက်ပိုင်းဝရဲ့ပန်ဆန်းဒေသလိုတတိတခြားတည်ရှိနေတာတော့မဟုတ်ပါဘူးမိုင်းဆက်ခရိုင်ရဲ့အရှိအနောက်တောင်ပိုင်းနဲ့ထိုင်းနယ်စပ်အကြားမှာဝါတက်တည်အခြေစိုက်ပေမဲ့အခြားဒေသနေရာတွေမှာစစ်ကောင်စီတပ်နေရာစောက်တပ်နဲ့ RCSS ရှမ်းထူထောင်ရေးတပ်စတာတွေကလည်းစခန်းချထားပါတယ်ဥပမာတောင်ပိုင်းဝရဲ့စစ်ဒေသ101အနောက်ဘက်စွန်းမှာရှိတဲ့ခိုင်လုံမြို့နယ်ဟာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီRCSS ရဲ့လွယ်တန်းလျံဌာနချုပ်နဲ့နေမြေချင်းဆက်ဆက်နေတာကြောင့်အချိန်မရွေးတိုက်ပွဲဖြစ်နိုင်တယ်လို့သုံးသပ်ကြပါလေ
။တောင်ပိုင်းဝါစစ်ဌာနချုပ်ကတော့မိုင်းကျွတ်မြို့နယ်ပါပုံချင်းမှာအခြေစိုက်ထားတဲ့အတွက်ထိုင်းနိုင်ငံနဲ့နီးကပ်ပါတယ်။တကယ်တော့တောင်ပိုင်းဝါနေမြေတစ်ခုလုံးဟာထိုင်းနိုင်ငံနဲ့နေချင်းဆက်နေပါတယ်။ဝါစစ်ဒေသ181မှာတပ်မဟာ5ခုနဲ့အင်အား1000ကျော်ရှိပြီးစစ်လက်နဲ့မျိုးစုံကိုင်ဆောင်ပြီးစည်ရေးပြတ်တတ်ပါတယ်။တောင်ပိုင်းဝတ်တက်ကလည်းမူရီစိတက်ချည်ရေးအဖွဲ့ကိုဖွဲ့စည်းထားပြီးမူရီစိမိရှုတဲ့အခမ်းအနားတွေကိုပုံပါကျင်းမှကျင်းပလေရှိပါတယ်။အာစီရှမ်းထူထောင်ရေးတက်ကကဘိတ်ဆိုင်တာလို့ Facebook Watch Channel မှာဖော်ပြပါတယ်။ရှမ်းပြည်တောင်ပိုင်းလွင်လင်းခရိုင်ပင်လုံမြို့တွေကအာစီရှမ်းထူထောင်ရေးတက်စခန်းကိုဝတ်ပါဝင်တဲ့မဟာဝိတ်အဖွဲ့ကမလဆံပိုင်းကဝင်ရောက်တိုက်ခဲ့ပြီးဘင်းကင်းတွေကိုဖျက်ဆီးခဲ့တယ်လို့ဆိုပါတယ်။အာစီရှမ်းထူထောင်ရေးတပ်ဖွဲ့ကနစ်ရှေလာမြာသိမ်းပိုက်ထားတဲ့နေမြေကိုတောင်ပိုင်းကြီးမဟာမိတ်တပ်ဖွဲ့ကတိုက်ခိုက်သိမ်းပိုက်ကြောင်းမလ9ရက်နေ့ထုတ်ဝါချန်နယ်မှာဖော်ပြပါတယ်။ ရှမ်းပြည်နယ်မြောက်ပိုင်းကဝါတပ်ဖွဲ့ဟာစည်ရေးပြပွဲလောက်သာလုံနေပြီမြဲတောင်ပိုင်းအခြေစိုက်ဝါတပ်ဖွဲ့ကတော့ဩဇာကနေမြီချက်ထွင်နေပုံရပါတယ်ခင်ဗျာ။